တနေ့ကနေနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတဲ့ကြီးမှာဓမ္မနန္ဒဝိဟာရကျောင်းတဲ့ကြီးဤဦးစီးပဒနာနိုင်ငံဆရာတော်ဘုရားကြီးများဥဒိဋ္ဌာရေကျင်းပပြုလုပ်အပ်သောတတိယကျင်းမြောက်မောဂဝိပဿနာဒိဋ္ဌံတရားစကားပွဲမှာကနေ့သစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ကာကလတုန်းကဘုရားရှင်ကတော်မြတ်ကြီးသာဝတိပြည်မွန်စေတဝန်ကျောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်အခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နိုင်ကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနဲ့ဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်သကရာဂามိမဉ္ဇဏ်အနာဂามိမဉ္ဇဏ်အရဟတမဉ္ဇဏ်များအတိအတိရရှိတော်ကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနဲ့ဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များယနေ့ကြပါစေသကရာဂามိမဉ္ဇဏ်များယနေ့ကြပါစေအနာဂามိမဉ္ဇဏ်များယနေ့ကြပါစေအရဟတမဉ္ဇဏ်များယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘေအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဝိပဿနာတရားအလုံးအထုတ်တဲ့အခါမှာတတိပဋ္ဌာန်ကိမ့်ဖို့သိအရေးကြီးပါတယ်နော်တတိပဋ္ဌာန်ကိမ့်တယ်ဆိုတာဘာလို့ထားလဲသိထားတာပေါ့သတိထားနေတာဘာကိုသတိထားနေမှာလဲအရှုပ်ကံခန္ဓာကိုသတိထားနေမယ်သတိပြုတ်နေမယ်ပေါ့မသိလဲရတာမရှိရအောင်အများသာသတိပြုတ်နေတယ်အဲ့ဒါကိုသတိပဋ္ဌာန်ကိန်းတယ်လို့ဒီလိုခေါ်တယ်ဟောပြီအဲ့ဒီလိုသတိပြုတ်ရမယ်တရားကသတိပဋ္ဌာန်သုတ္တအလိုအရာဆိုရင်၄မျိုးရှိတယ်ကာယဆိုတဲ့ရုပ်ရဲ့ခံစားမှုဆိုတဲ့ဝေဒနာရဲ့သိမှုဆိုတဲ့စိတ်ရဲ့တဘာဝတရားဆိုတဲ့ဓမ္မရဲ့ကာယဝေဒနာစိတ်ဓာဓမ္မဘယ်နှပါလဲပါတယ်လေကာယကိုသတိထားရင်ကာယ ानु ပတ္တနာနော်ဝရဏကိုသတိထားရင်ဝရဏ ानु ပတ္တနာစိတ်ကိုသတိထားရင်စိတ် ानु ပတ္တနာဓမ္မကိုသတိထားရင်ဓမ္မ ानु ပတ္တနာဒီလိုဖြစ်ပါတယ်အဲ့ဒီတော့ယောဂကိုသတိထားတဲ့အခါကျတော့ယောဂအဝိဇ္ဇမာနပညာရယ်ဝိဇ္ဇမာနပညာရယ်ဆိုပြီးတော့နှစ်မျိုးရှိတယ်တရားရှိမှကသာယောဂီပုဂ္ဂိုလ်သည်အဝိဇ္ဇမာနရောဝိဇ္ဇမာနရောရှောင်နေလို့မရဘူးအကောင်လုံးအပေါ်မှာသိမ့်ကြုံပြီးတော့တည်ထားပေးရမှာပဲအဝိဇ္ဇမာနနဲ့ဝိဇ္ဇမာနတော့သိတယ်နော်ပုံမှန်တရံအရာဝတ္ထုအရာတွေကအဝိဇ္ဇမဏပညာတဘာဝတရားကလေးတွေကဝိဇ္ဇမဏပညာဒီလိုလိုမျိုးရှိတယ်။အဲဒီတော့ရှုကသမှာဒါကဝိဇ္ဇမဏလားဒါကအဝိဇ္ဇမဏလားခွဲမနေနဲ့အာလုံကိုသာသတိထားပေးအာလုံကိုကြည့်ပေးအာလုံကိုကြည့်ပြီးတော့ပရမတော့ပုံမှန်တတ္တအကောင်ထဲပညာကြီးနဲ့တွဲပြီးတော့မြင်နေမှာမဟုတ်လို့အဝိဇ္ဇမဏပညာကိုပဲအရင်တွေ့နေမှာပဲအဲဒီလိုတွေ့ပြီးတွေ့နေပြီအဝိဇ္ဇမဏပညာအပေါ်မှာစိတ်ကလေးကြားရောက်နေပြီဆိုရင်အဲဒီလိုကြားရောက်နေတာကတတိစွစွဆက်ဆက်ဖြစ်နေတာကသမာဓိသူကတော့သမာဓိအစ်စ်မဲ့ရမယ်ဝိပဿနာပညာမဖြစ်နိုင်ဘူးအရိလသမารီလေးရလာပြီဆိုတဲ့အခါကျတော့အခုလိုတရားနာနေတော့ကသိကြရတဲ့အသည့် မှတ်ခဲ့ရတဲ့ဘုဒ္ဓတာအရာဝိပဿနာရဲ့ရှုခံတရားသည်အာဝိဇ္ဇမနပညာမဟုတ်ဘူးဆိုတာကိုယ်ကနဲ့ကိုယ်ကလေးကသိထားတာကိုအဲဒီလိုသိထားတဲ့အခါကျတော့အာဝိဇ္ဇမနပညာကိုကြည့်ပဲဆက်ဆက်မြဲမြဲစွစွဆက်ဆက်ကြည့်နေလို့မဖြစ်တော့ဘာကိုပြောင်းကြည့်ရမလဲဝိဇ္ဇမနပညာကိုပြောင်းကြည့်ရဒါကဝိဇ္ဇမနပညာဆိုတာကသဘာဝတရားကလေးတွေသဘောကိုပြောတာသဘောဆိုတော့ရုပ်ရသဘောက၄မျိုးပထဝီဓာတ်အဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်သဘာဝကိုကြည့်ဝေဒနာရဲ့သဘောက၃မျိုးဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ခဝေဒနာစိတ်ရဲ့သဘောကြတော့၆မျိုးမြေစိတ်ကြားစိတ်နာစိတ်စားစိတ်ညာနာကောင်းစိတ်ဒိဋ္ဌောချစိတ်6မျိုးဓမ္မသဘောကြတော့ဘယ်နှမျိုးရလို့အတိအကျသတ်မှတ်လို့မရဘူးသဘာဝတရားမှန်သမျှအားလုံးသည်ဓမ္မသမောဓမ္မဓမ္မသဘောဓမ္မပါဝင်နေပါတယ်အဲဒါကြောင့်မလို့ဓမ္မကတော့ဘယ်နှပါးရလို့အတိအကျမသတ်မှတ်နဲ့ဒီတော့ယုံနဲ့ပတ်သက်ရင်ယုတ်တကယ်ရှိတာကတော့အများကြီးပေါ့28ပါ28ပါဒါပေမဲ့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဒီ4ပါးကိုပဲအဓိကထားပြီးတော့ကြည့်ပေါ့ဒုဗ္ဗင်္ဂခြေလက်ကအဝိဇ္ဇမနအဲ့ဒီတည်းမှာရှိနေတဲ့ပုသဘောဤသဘောနာသဘောကျင်သဘောကိုက်သဘောပျော်သဘောမာသဘောဒါလေးတွေကဝိဇ္ဇမာနဝိဇ္ဇမာနဆိုတာကမြန်မာလိုပြန်တော့ပါလေတကယ်ရှိတာပညာဆိုတာကခေါ်လို့ရအောင်နာမည်ပေးထားတာเนาะပထဝီဓာတ်ပထဝီဓာတ်ဆိုတာကနာမည်ပေါ့ပထဝီဓာတ်ဆိုတာကပညာသဘောလေးကဝိဇ္ဇမာနပြောလို့မမှာသဘောလေးကဝိဇ္ဇမာနပထဝီဓာတ်ဆိုတာကပညာဖွဲ့စည်းတဲ့သဘောယူစည်းတဲ့သဘောလေးကဝိဇ္ဇမနအာဘောဓာတ်လို့ခေါ်လိုက်တာကပညာပုသဘောဤသဘောလေးကဝိဇ္ဇမနတိဇောဓာတ်လို့ခေါ်လိုက်တာကပညာရေရှားတဲ့သဘောညင်သက်တဲ့သဘောလေးကဝိဇ္ဇမနဝါယောဓာတ်လို့ခေါ်လိုက်တာကပညာဒီလိုလေးတွေရှိတာပေါ့အဲတော့တကယ်ရှိတဲ့တရားရဲ့ပညာရဲ့တကယ်ရှိတဲ့တရားရဲ့ပညာရဲ့ဝေဒနာမှာလည်းဒီတိုင်းမှာပဲဝေဒနာဘယ်နှမျိုးခွဲပေးတာလဲ၃မျိုးဒုက္ခဝေဒနာနော်ဒုက္ခဝေဒနာဥပိ္ပခဝေဒနာမှတ်မိတယ်နော်ဒုက္ခဝေဒနာကချမ်းချမ်းသာသာခံစားတာကောင်းတယ်လို့ခံစားတာကောင်းတယ်လို့ခံစားတာဒီဒုက္ခဝေဒနာဒီဘက်တော့ကောင်းခြင်းကောင်းမကောင်းခြင်းနေပေါ့ဟုတ်လားအာယုံကကောင်းခြင်းလည်းကောင်းမယ်မကောင်းခြင်းလည်းမကောင်းဘူးဒါပေမဲ့ကိုယ်စိတ်ထဲမှာတော့ကောင်းနေတယ်ကောင်းနေတယ်လို့ခံစားတာကောင်းတယ်လို့ခံစားတာကောင်းတယ်ဆိုတာကဒုက္ခခံစားတာကဝေဒနာမကောင်းဘူးဆိုတာကဒုက္ခခံစားတာကဝေဒနာကောင်းမကောင်းကအဓိကမဟုတ်ဘူးခံစားတာကအဓိကအဲ့တော့ခံစားမှုလေးဒီဝေဒနာပေါ့နောက်တစ်ခါအလေလက်ခံစားတာကြတော့ဘာဝေဒနာလဲဥပိ္ပခဝေဒနာအဓိကဝေဒနာဆိုတဲ့ခံစားမှုလေးရှိတယ်ခံစားတာလေးကဘာလေးလဲသဘောလေးသဘာဝတရားကလေးအကောင်အထည်မရှိဘူးအရာဝတ္ထုမရှိဘူးမျက်စိနဲ့ကြည့်လို့မရဘူးတဲ့နဲ့ကြံပြလို့မရဘူးသဘာဝတရားကလေးအဲ့ဒီသဘာဝတရားကလေးကိုဒါလေးကသဘာဝလေးပဲသဘာဝလေးပဲသဘာဝလေးပဲဒီလိုပြောလို့မရဘူးနာမည်တစ်ခုတော့တတ်ပြီးမှဖြစ်မယ်ဘယ်လိုနာမည်တတ်လိုက်လဲဝေဒနာဒါသဘာဝတရားကလေးကတကယ်ရှိတာမဟုတ်လို့ဝိဇ္ဇမာနနာမည်ပညာကဝေဒနာဝေဒနာကပညာပေါ့နော်ဝေဒနာကနာမည်ပညာ သဘာဝကိုနာမည်ပေးထားတာမဟုတ်လို့ဝိဇ္ဇာမာနပညာသဘာဝတရားကလေးဟာတကယ်ရှိတဲ့တရားလို့ဘာဖြစ်လို့သူ့ကိုပြောရတာတော့ဖြစ်ပြီးရင်ပြတ်တော့ပြတ်တာပဲเนาะဒီနေရာမှာဖြစ်ပြီးပြတ်တာကိုမဆိုလို့တကယ်ရှိတာကိုဆိုလို့တကယ်ရှိတာကဘလို့ဟာကိုတကယ်ရှိတယ်လို့ခေါ်တာလေသူရဲ့သဘာဝကိုသဘာဝဟာအပြောင်းလဲမရှိဘူးပုံမှန်တဒံပြောင်းရင်ပြောင်းသွားမယ်သဘာဝကတော့မပြောင်းဘူးအရတေသာပြောင်းရင်ပြောင်းသွားမယ်သဘာဝကတော့မပြောင်းဘူးเนาะဖိုင်းတော့ပြိတ္တတွေကလူတယောက်ကိုနာမည်ပေးတယ်ဖိုင်းတို့ဓမ္မကြီးတွေပဲမြန်မာနိုင်ငံမှာတော့နာမည်ကတစ်မျိုးတယောက်တော့နာမည်ကတစ်မျိုးမဟုတ်လားဘာဖြစ်လို့နာမည်ပြောင်းပေးတာလဲအယက်ဒီသာမတူလို့ပေါ့သူ့ယက်နဲ့သင့်လျော်တဲ့နာမည်ပြောင်းပြီးတော့ပေးကြတာကိုနော်တောနေတော့ကတော်နာမည်မြို့ရောက်တော့မြို့နာမည်အမေရိကရောက်တော့အမေရိကနာမည်အဲဒီလိုမျိုးမျိုးပြောင်းသွားတယ်အယက်ဒီသာအလျော်စားမျိုးမျိုးပြောင်းတာရှိတယ်ပုံမှန်သရအလျော်စားမျိုးမျိုးပြောင်းတာရှိတယ်နော်ဟိုရှိတော့ကဟာလာလူစင်စစ်ကနေပြီးတော့တိရစ္ဆာန်ဖြစ်သွားတာလေရှိခဲ့ဘူးတယ်လူတုံးကလူနာမည်ပေးပေမဲ့တိရိစ္ဆာန်ဖြစ်သွားတော့လူနာမည်ပေးမလားဘာနာမည်ပေးမလဲတိရိစ္ဆာန်နာမည်ပဲပေးမှာပဲအမျိုးသားကနေမျိုးသမီးဖြစ်သွားတယ်ရှေ့တုန်းကလည်းရှိတယ်ကိုခင်မှလည်းရှိတယ်နော်မွေးလာတုန်းကအမျိုးသားနောက်ပိုင်းကျတော့တဖြည်းဖြည်းနဲ့အမျိုးသမီးပုံစံပြောင်းသွားတယ်အမျိုးသားတုန်းကမျိုးသားနာမည်ပေးပေမဲ့အမျိုးသမီးကျတော့ဟောအမျိုးသမီးနာမည်ဖြစ်သွားတယ်အမျိုးသမီးကနေမျိုးသားပြောင်းသွားလဲဒီတိုင်းပဲနာမည်လေးပြောင်းသွားတယ်ဒီတော့ပုံမှန်သရကြည့်ပြီးတော့ပေးတဲ့နာမည်ဒီပုံဒီဟုတ်ရလားပုံမှန်သရပြောင်းရင်နာမည်ပြောင်းတယ်ခုနပြောသလိုအရတေသာပြောင်းရင်နာမည်ပြောင်းတယ်နော်အရတေသာပြောင်းရင်နာမည်ပြောင်းတယ်ဒါကပုံမှန်သရကြည့်ပြီးတော့ပေးတဲ့နာမည်တည်ငြိမ်မှုမရှိဘူးဒါကြောင့်မလို့သူကအဝိဇ္ဇမာနပညာသဘာဝတရားကလေးတွေကတော့ဝိဇ္ဇာမဏပညာသူကတည်ငြိမ်မှုရှိတယ်လူတန်တမှာခံစားတဲ့သဘောရှိတယ်ခံစားရသည်ဝေဒနာလူတွေသာခံစားသလားတိရစ္ဆာန်တွေလည်းခံစားတာပဲသူတို့လည်းကောင်းတယ်မကောင်းဘူးဆိုတဲ့ခံစားချက်ရှိနေတာပဲလူတွေရဲ့တဏ္ဍာမှာလည်းကောင်းတယ်မကောင်းဘူးဆိုတဲ့ခံစားချက်ရှိသလိုတိရိစ္ဆာန်တွေရဲ့တဏ္ဍာမှာလည်းကောင်းတယ်မကောင်းဘူးဆိုတဲ့ခံစားချက်ရှိနေတာပဲလူတွေလည်းပဲကြိုက်ရင်ကောင်းတယ်မကြိုက်ရင်မကောင်းဘူးသူတို့လည်းကြိုက်ရင်ကောင်းတယ်မကြိုက်ရင်မကောင်းဘူးဆိုတော့ပုံမှန်တရားပြောင်းသွားပြီမဲ့ဘဝတွေပြောင်းသွားပြီမဲ့တဘာဝကတော့မပြောင်းဘူးလူတွေမှာလည်းပဲနေကလေးထွက်လာရင်ပူတယ်နေကလေးတက်လာရင်အေးတယ်ပူတယ်အေးတယ်သဘာဝလေးရှိတယ်တိရစ္ဆာန်တွေမှာလည်းမရှိဘူးလားရှိတာပဲသူတို့လည်းနေကလေးထွက်လာရင်ပူလာတာပဲနေကလေးတက်လာရင်အေးလာတာပဲနော်အာလူတွေသာချမ်းသာသလားတိရစ္ဆာန်တွေကမချမ်းသာဘူးလားချမ်းသာတာပဲဟုတ်လားလူတွေသာပူအိုက်တတ်သလားတိရစ္ဆာန်တွေကမပူအိုက်တာဘူးလားသူတို့လည်းပူအိုက်တာတာပဲအတူတူပဲသဘာဝချင်းအတူတူပဲအပူတဲ့သဘောအေးတဲ့သဘောနော်ကောင်းတယ်လို့သတ်မှတ်တဲ့သဘောမကောင်းဘူးလို့သတ်မှတ်တဲ့သဘောအတူတူပဲလူတွေကကိုကြိုက်တာလေးတွေ့ရင်မตายရဘူးလားတိရစ္ဆာန်တွေလည်းသူတို့ကြိုက်တာလေးတွေ့ရင်ตายရတာပဲตายရတာဒီတဏှာပဲလူတွေရဲ့တဏှာမတဏှာဖြစ်တယ်လို့တဏှာဖြစ်ရင်ဒီပုံစံဖြစ်တယ်လို့သူတို့တဏှာမတဏှာဖြစ်လဲဒီပုံစံပဲလူတွေဒေါသဖြစ်ရင်ဘယ်လိုတော့ကျညာတဏှာနဲ့ပြောရဲဆိုလဲအခါမှလဲကျညာတဏှာသွားရလာတဲ့အခါမှလဲကျညာတဏှာအမှုရာကလဲကျညာတဏှာ တရိစ္ဆာန်တွေကဘယ်လိုတော့ဒီလိုပဲမဟုတ်လားလူတွေရဲ့ဒေါသနဲ့တရိစ္ဆာန်ရဲ့ဒေါသဘယ်လိုကသာမဲ့ထင်တော့အတူတူပါပဲနော်အတူတူပဲဒေါသဖြစ်တာရင်အတူတူပဲတဏှာဖြစ်တာရင်အတူတူပဲအတူတူပဲနော်အဲဒါကြောင့်မလို့တဏှာဆိုတဲ့သဘောဒေါသဆိုတဲ့သဘောတွေကဘယ်တန်တမှာပဲဖြစ်ဖြစ်ဒီပုံစံပဲပုံစံကွဲလို့တဏှာသဘောကလည်းကွဲပြားသွားမယ်လို့ဒီလိုပြောလို့မရဘူးဒေသကွဲလို့ပုံစံကကွဲပြားသွားမယ်လို့ပြောလို့မရဘူးမြန်မာနိုင်ငံမှာရှိတဲ့လူတွေနဲ့အမေရိကန်မှာရှိတဲ့လူတွေပုံမှန်သဏ္ဍာန်မတူကြင်နေရမယ်။နော်။တဏှာချင်းကတော့အတူတူပဲဒေါသချင်းလည်းအတူတူပဲ။ဒါကြောင့်မလို့တဏှာဆိုတဲ့သဘောဒေါသဆိုတဲ့သဘောခံစားတဲ့သဘောမာသဘောပျော်သဘောပူသဘောအေးသဘောဒါတွေဟာအတူတူလေးကြီးပဲနော်။ဒေတာပြောင်းလို့လည်းပြောင်းမသွားဘူး။ကာလပြောင်းလို့လည်းပြောင်းမသွားဘူး။ပုံမှန်တရားပြောင်းလို့လည်းပြောင်းမသွားဘူး။ဒါကြောင့်မလို့အဲ့ဒီသဘာဝတရားတွေကိုအရှိတရားလို့ခေါ်တယ်။ပုံမှန်တရားကတော့မရှိတရားလို့ခေါ်တယ်။သူကအများတန်းပြောင်းနေတာကိုမရှိတရားလို့ခေါ်တယ်။အဲ့တော့အရှိတရားကဝိဇ္ဇမာန။နမပိဒါတာကပညာ။မရှိတရားကအဝိဇ္ဇမာန။နမပိဒါတာကပညာ။နော်။အဲ့တော့ဘုန်းကြီးတို့ပရိသတ်တွေကဝိပဿနာတရားရှုတဲ့အခါမှာပရမအဆုံးတော့မရှိတရားကနေစကြည့်တာပေါ့ဒါပေမဲ့တကယ်ကြည့်ရမှာကဘုလို့ကိုကြည့်ရမှာလဲအရှိတရားကိုကြည့်ရမှာတဏှာဖြစ်နိုင်ရင်တဏှာစိတ်ကိုကြည့်ဟောဒါပြောတာဟုတ်လားတဏှာစိတ်ကမရှိတရားလားအရှိတရားလားမရှိတရားလားအရှိတရားလားအရှိတရားပြောင်းသလားပြောင်းဘူးပုံမှန်တရားပြောင်းရင်ပြောင်းမယ်တဏှာမပြောင်းဘူးနော်လူကြီးလူငယ်ပြောင်းရင်ပြောင်းမယ်တဏှာမပြောင်းဘူးအမျိုးသားအမျိုးသမီးပုံမှန်တရားသာမတူခြင်းမတူရမယ်တဏှာကတော့ဒီတိုင်းကြီးပဲဒါကြောင့်မလို့တဏှာသည်အရှိတရားဒေါသလည်းအရှိတရားပုံမှန်တရားကအရှိတရားလားမရှိတရားလားမရှိတရားပုံမှန်တရားကမရှိတရားတဏှာကအရှိတရားဒေါသကလည်းအရှိတရားခံစားမှုလေးလည်းလူကျင်တဲ့သဘောလေးလည်းအရှိတရားနော်အဲဒီတော့ဝိပဿနာတရားရှုတာဟာအဲဒီအရှိတရားကိုရှုရမှာဟုတ်တယ်မဟုတ်လားမရှိတရားကိုရှုရမှာမဟုတ်ဘူးအရှိတရားကိုရှုရမှာမရှိတရားကိုသွားရှုရင်ပညာအရှိတရားကိုရှုမှပရမတ်အခုဘာဖြစ်လို့အရှိတရားကိုသိအောင်ရှုနေရတာတော့လူတိုင်းလူတိုင်းတတ္တဝါတွေတတ္တဝါတွေဟာမရှိအရှိတရားကိုနော်ဘာနဲ့စားထုတ်မြင်တာလဲမရှိတရားနဲ့စားထုတ်မြင်တာလဲမရှိတရားကိုအရှိတရားလို့ထင်းနေတယ်ပေါ့လေနော်ဒီလိုပြောမှာပေါ့မရှိတရားကိုအရှိတရားလို့ထင်းနေတယ်ဒါကြစဉ်းစားကြည့်နော်လူကိုတကယ်ရှိတယ်လို့ထင်နေတယ်။သားကိုတကယ်ရှိတယ်လို့ထင်နေတယ်။သမီးဟာတကယ်ရှိတယ်လို့ထင်နေတယ်။ဇနီးဟာတကယ်ရှိတယ်လို့ထင်နေတယ်။ခင်မွန်းနေတကယ်ရှိတယ်လို့ထင်နေတယ်။အဲ့ဒီထင်ပြီးဘာတရားကိုဘာတရားလို့ထင်တာလဲ။မရှိတရားကိုအရှိတရားလို့ထင်တာ။တကယ်တမ်းကျတော့သူတို့ထင်တာပြီးအရှိတရားလားမရှိတရားလား။မရှိတရား။မရှိတရားကိုရှိတရားလို့ထင်ရင်မှန်သလားမှားသလားအဲ့ဒါဒိဋ္ဌိပဲတက္ကရာဒိဋ္ဌိဆိုတာအဲ့ဒါပြောတာနော်ပုံမှန်သလားကြည့်ပြီးတော့တကယ်ရှိတယ်လို့ထင်ရင်ဘာလဲတက္ကရာဒိဋ္ဌိအဲ့ဒီပုံမှန်သလားကြည့်တကယ်ရှိတယ်ထင်တာတက္ကရာဒိဋ္ဌိတကယ်ရှိတာကပုံမှန်သလားကတကယ်ရှိတာလားသဘာဝလေးကတကယ်ရှိတာသဘာဝတရားကလေးကတကယ်ရှိတာတကယ်ရှိတဲ့တရားကိုအရှိတရားလို့ထင်ရင်မိစ္ဆာလားတမ္မာလားတမ္မာနော်တမ္မာဒိဋ္ဌိအမြင်မှန်မရှိတရားကိုအရှိတရားလို့ထင်ရင်မိစ္ဆာဒိဋ္ဌိအမြင်မှားအရှိတရားကိုရှိတရားလို့ထင်ရင်မ တဏ္မာဒိဋ္ဌိအမြဲမှန်မရှိတရားကိုရှိတရားလို့ထင်ရင်မိစ္ဆာဒိဋ္ဌိအမြဲမှန်မိစ္ဆာဒိဋ္ဌိဆိုတာဒီနေရာမှာဗာဒိဋ္ဌိကိုပြောတာလေသက္ကာယဒိဋ္ဌိကိုပြောတာအခုပြောနေတဲ့တရားဝိပဿနာလောကမှာပြောနေတဲ့ဒိဋ္ဌိဆိုတာအဲ့ဒါကိုပြောတာပေါ့နော်မရှိတရားကိုရှိတရားလို့ထင်နေတာဒီသက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိလူတွေအပယ်ကြတာဘာကြောင့်ကြတာလဲအဲ့ဒီသက္ကာယဒိဋ္ဌိကြောင့်အပယ်ကြတာမရှိတရားကိုရှိတရားလို့ထင်ပြီးတော့အဲ့ဒီအပေါ်မှာစွဲနေတာနော်တာကိုစွဲတယ်သမီးကိုစွဲတယ်ဇနီးကိုစွဲတယ်ခင်ပွန်းကိုစွဲတယ်အဲ့ဒီစွဲနေသေးလို့ဘာဖြစ်သွားလဲအပယ်ရောက်လာခွေးတွေဖြစ်တယ်နွားတွေဖြစ်တယ်နော်အဲ့ဒီတော့အပယ်မရောက်ချင်ပါဘူးဆိုရင်ဘာလုပ်ရမလဲအရှိတရားကိုမြင်အောင်ကြည့်ဟုတ်တယ်မလားအရှိတရားကိုမြင်အောင်ကြည့်အရှိတရားကိုမြင်အောင်ကြည့်ဆိုတော့အရှိတရားထဲမှာသားဆိုတာပါလားသမီးဆိုတာပါလားလူဆိုတာပါလားခွေးကြံကတိစံပါလားဒုပောင်ကချစ်လက်ပါလားဘာပဲရှိလဲရုပ်တွေနံတွေပဲရှိတယ်နော်တဏှာတို့ဒေါသတို့ဒါတွေကနံပေါ့ဝေဒနာလည်းပါလေနံပဲသိတာလည်းနံပဲပူဓာရိတာကြတော့ရုပ်တောင်းတာတင်တာလည်းနာရာကျင်တာကြိုက်တာခဲတာရုပ်ရွေးရှားတာငြိမ့်သက်တာသိတာကခံစားရလဲလိုချင်တာလဲစိတ်ဆိုးတာလဲနာမည်မသိတာလဲနာမည်ဒါရီယနန္တရားတွေနော်အဲ့တော့တကယ်ရှိတဲ့တရားတွေကိုကြင်ချုပ်လိုက်ရင်ဘာနဲ့ဘာပဲတွေ့လဲယုံနဲ့နာမည်တွေ့တယ်အဲ့ဒီတော့အားလုံးကယုံနာမည်ယုံနာကလို့ရင်ဘာမှမရှိဘူးလို့အဲ့ဒီလိုမြတ်သဘောစိတ်ထဲမှာခိုင်ခိုင်လုံလုံသိကြည်စမ်းနော်စိတ်ထဲမှာဒီတိုင်းပဲဆက်မကျချပြီးတော့အဲ့ဒီတိုင်းပဲနေကြည်စမ်းလောကကြီးမှာတွေ့တာစရာဘာတွေ့ဘာမှမတွေ့ဘူးနော်တွေ့တာတယ်တွေ့တာတယ်နှိမ့်သက်တယ်နှိမ့်သက်တယ်သာယာတယ်သာယာတယ်တက်မဲ့တယ်တက်မဲ့တယ်ဆိုတာကပုံမှန်တတံကိုကြည့်ပြီးတော့ပြောနေတာမလားမထမင်းလေးစားတယ်ဒီဟင်းကလေးကတော့ကောင်းတယ်ဒီဟင်းကလေးကမကောင်းဘူးဘာဟင်းဘာဟင်းလို့နာမည်တက်လိုက်ပြီးပေါ့တဲ့ငန်းနဲ့ချိုးတဲ့ချင်းနဲ့နာမည်တက်လိုက်ပြီးဆိုရင်ကောင်းတယ်မကောင်းဘူးကြိုက်တယ်မကြိုက်ဘူးဒီလိုဖြစ်သွားတာကိုဟုတ်တယ်မို့လားတကယ်တမ်းကျတော့ပေါ့တာလည်းပါလေအာဟာရတက်ပဲငန်းတာလည်းအာဟာရတက်ပဲချိုးတာလည်းအာဟာရတက်ပဲချင်းတာလည်းအာဟာရတက်ပဲအဟာရတ္တတမျိုးတည်းကိုသာကြည့်ကြည့်လိုက်စမ်းအဟာရတ္တကအရှိတရားပေါ်ရငန္ဓာငန္ဓာချိုးရခြင်းတာကမရှိတရားနော်ဒီတော့အဟာရတ္တတမျိုးတည်းကိုသာကြည့်လိုက်စမ်းပေါ်လဲစားလို့မရဘူးလားရတာပဲငန်းလဲရတာပဲချိုးလဲရတာပဲခြင်းလဲရတာပဲအဟာရတ္တတမျိုးတည်းကိုကြည့်မယ်ဆိုရင်အားလုံးကအတူတူပဲဒီပေါ်မှာဘယ်ဟာကကောင်းတယ်ဘယ်ဟာကမကောင်းဘူးဆိုတာရှိသေးလားမရှိတော့ဘာဖြစ်လို့တော့အာဟာရတ္တတစ်မျိုးတည်းပဲဒဏ္ဍာရီတည်းပဲမြင်သွားလို့ကောင်းတယ်မကောင်းဘူးလို့သတ်မှတ်တာဟာဘာကြောင့်တော့ခုနတုန်းကခွဲခြားမှုတွေရှိလို့ပေါ့နော်ဒါကချိုတယ်ဒါကကျင့်တယ်ဒါကဘာသာဒါကဘာသာဝတ္တကျက်တာမဲတာဟုတ်လားအဲ့ဒီလိုခွဲခြားမှုတွေရှိလို့ကောင်းတယ်မကောင်းဘူးလို့သတ်မှတ်တာဒါတွေခွဲခြားမှုဘာမှမရှိဘူးဆိုရင်ကောင်းတယ်လည်းမရှိဘူးမကောင်းဘူးလည်းမရှိဘူးတရားစားရတယ်ပဲအဲ့ဒီလိုပဲတတ္တဝါတွေဟာလည်းပဲသားတို့သမီးတို့ဇနီးတို့ခင်ပွန်းတို့ပုဂ္ဂိုလ်တို့တတ္တဝါတို့ငါနဲ့ခင်တဲ့ပုဂ္ဂိုလ်ငါမုန်းတဲ့ပုဂ္ဂိုလ်အဲ့ဒီလိုမြင့်မြင့်ရှိတဲ့အခါကျတော့ဟောသူ့ကြတော့ခင်တယ်သူ့ကိုကြတော့ခင်တယ်သူ့ကိုကြတော့မောင်းတယ်ဒီလိုဖြစ်နေတာကိုခင်တယ်တော့မောင်းတယ်တော့ဆိုတာကဘယ်ပုံမှာကြည့်ပြီးသတ်မှတ်တာလဲမင်းရင်ပြဉ္ညက် ခန္ဓာအပေါ်မှာကြည့်ပြီးသတ်မှတ်တာပရမခန္ဓာအနေနဲ့ပြောရင်ဘာပဲရှိတော့ယုံနဲ့နာမရှိတယ်ဆိုရင်ခင်းစရာလည်းမရှိဘူးမောစရာလည်းဘယ်ယုံနာကဘယ်ယုံနာနဲ့တာတယ်လဲတာတာရှိလားဘယ်ယုံနာကဘယ်ယုံနာတဲ့ပို့ပြီးတော့သဘောကောင်းတယ်လဲဒါလည်းမရှိဘူးနော်ဘယ်ယုံနာကဘယ်ယုံနာတဲ့ပို့ပြီးတော့ခင်းမင်းစရာရှိတယ်လဲဘယ်ယုံနာကဘယ်ယုံနာနဲ့ပို့ပြီးတော့မောစရာရှိတယ်လဲအားလုံးကတရားနည်းစားတဲ့ပဲတရားနည်းစားတဲ့ဆိုလို့ရှိရင်ကိလေသာမဖြစ်တော့ခင်တာလည်းမရှိတော့ဘူးမောင်းတာလည်းမရှိတော့ဘူးတာယာတာလည်းမရှိတော့ဘူးနှိမ့်သက်တာလည်းမရှိတော့ဘူးစိတ်ညစ်တာလည်းမရှိတော့ဘူးအားလုံးကတရားနည်းစားတဲ့ပဲဖြစ်သွားပြီအဲ့ဒီအချိန်ကျတော့ကိလေသာတရားကလေးတွေပေါ်เสียမရှိတော့ကိလေသာမဖြစ်ရင်တဏှာမဖြစ်ဘူးပေါ့တဏှာမဖြစ်ရင်အကြောင်းတရားသမုဒိယသစ္စာမဖြစ်ဘူးသမုဒိယသစ္စာမဖြစ်ရင်ဒုက္ခသစ္စာလည်းမရတော့ဘူးဒါကြောင့်မလို့ဒီဘဝကနေသေလို့ဒီဘဝတွေမရဖက်နဲ့နောက်ဘဝဆက်နေတာဒီဘလို့ကြောင့်တော့ဒီကိဋ္တာကြောင့်ကိဋ္တာကြောင့်ဆက်နေတာကိဋ္တာမရှိရင်ဘယ်မှဆက်เสียမရှိတော့ဒါကြောင့်ဘုရားယဟန္တာတွေကဘဝကိုပြတ်စေခြင်းပါတယ်ဘဝပြတ်ခြင်းနဲ့ပဲယဟန္တာမထေရကြီးများသည်ဘဝကိုပြအောင်ကြိုးစားရလားတဏှာကိုပြအောင်ကြိုးစားရလားကိုရထားတဲ့ဘဝကြီးကိုမလိုချင်လို့ပြအောင်ကြိုးစားတဲ့ယဟန်တဘာမှမရှိဘူးเนาะရထားတဲ့ဘဝကိုတော့ကြည်ကြည်ပြီးပြီလဲခံရတာပဲဒီဘဝကြီးကိုနှိမ့်ဆက်ပြီးတော့မသိသိအောင်လုပ်ပြတာမဟုတ်ဘူးဘာကိုပြအောင်လုပ်ပြတာလဲတဏှာစတဲ့ကိရိတာတရားတွေကိုပြအောင်လုပ်လိုက်တာအကြောင်းကိုတတ်ပလိုက်တာနော်ဘုရားဘာသာကအကြောင်းကိုတတ်တာအကြောင်းရှိလို့ကြိုးဖြစ်တယ်အကြောင်းမဖြစ်စေချင်ရင်အကြောင်းကိုတတ်ဒီတော့တဏှာကိုအပယ်ကြတယ်ပယ်ကြတယ်ဆိုတာလည်းဘလို့ကြောင့်ကြတော့ဒီကိလေသာကြောင့်မကြတာပဲအပယ်ကြတာကြတော့အဓိကပဲကိလေသာလေဒိဋ္ဌိကိလေသာဒိဋ္ဌိကိလေသာကြောင့်ပယ်ကြတာအဲဒီတော့ဒိဋ္ဌိကိလေသာကြောင့်ပယ်ကြတာဒိဋ္ဌိကိလေသာဆိုတာဘလို့ဟာတော့ခုနပြောတယ်လေဒိဋ္ဌိဆိုတာဘယ်လိုဟာလဲမရှိတဲ့အရာကိုရှိတယ်လို့ထင်နေတာဒီဒိဋ္ဌိဗါတယ်လေမရှိတဲ့အရာကိုရှိတယ်လို့ထင်နေတာဒီဒိဋ္ဌိသိလို့မဟုတ်လားဒိဋ္ဌိရှိတော့လှမ်းဆွဲတာပေါ့လေဒိဋ္ဌိရှိတော့လှမ်းဆွဲတာဒိဋ္ဌိမရှိရင်မဆွဲဘူးနော်ဒိဋ္ဌိမရှိရင်မဆွဲဘူးကိုယ်နဲ့ဟုတ်လားသိတဲ့ကြောင့်တဲ့ပုဂ္ဂိုလ်တယောက်စိတ်ထဲမှာအာကိုရမလားအာကိုစရာခင်စရာမင်းစရာလို့ထင်လိုက်တာနဲ့တပြိုင်နဲ့သူ့ကိုသွားအာကိုမိတာပဲအာကိုစရာလို့ခင်စရာမင်းစရာလို့အာမထင်ထားတဲ့ပုဂ္ဂိုလ်ကြတော့သွားအာကိုသေးလားအမကိုတော့အာကိုစရာလို့ထင်မှအာကိုတာအာကိုစရာမရှိဘူးထင်ရင်ဘယ်လို့မှအမကိုဘူးအဲဒီလိုပဲတတ္တဝါတွေဟာလည်းပဲခင်စရာလို့ထင်ရင်ခင်လိုက်တာပဲခင်စရာလို့မထင်ရင်မခင်ဘူးဘာဖြစ်လို့ခင်စရာလို့ထင်လဲပုဂ္ဂိုလ်သားမလို့ခင်တယ်သမီးမလို့ခင်တယ်ဇနီးမလို့ခင်တယ်ခင်မမလို့ခင်တယ်ကိုယ်ခန္ဓာမလို့ခင်တယ်အဲ့ဒီခင်တဲ့မင်းတဲ့သဘောတရားတွေရှိတော့ဒီခန္ဓာကိုယ်ကြီးကိုဆွဲနေတာဆွဲနေတာသားဆိုသမီးဆိုဇနီးဆိုခင်မဆိုခန္ဓာကိုယ်ဆွဲအဲ့ဒီအစွဲတွေကအပယ်ချပေးတာပဲဒီခဏိကာလရောက်တဲ့အခါကျတော့နောက်ဆုံးဇောဆိုတာရှိတယ်မရဏတဏ္ဍာဇောလို့ခေါ်တယ်အဲ့ဒီမရဏတဏ္ဍာဇောစောတဲ့အချိန်မှာနမိတ်တွေလာထင်တယ်ဂတိနမိတ်တွေလာထင်တယ်ဘယ်ဘဝရောက်မယ်ဘယ်ဘဝရောက်မယ်အဲ့ဒီဂတိနမိတ်တွေလာထင်တော့အဲ့ဒီဂတိနမိတ်တွေကရောက်ရမယ်ဘဝအရေးအယောင်တွေလာထင်တာပေါ့လေအဲ့ဒီအရေးအယောင်ကအပယ်လေးပါးကြာမယ်အရေးအယောင်ဖြစ်စေကမူကိုယ်စိတ်ထဲမှာအဲ့ဒီအချိန်မှာအဲ့ဒီဟာနမိတ်ကိုပဲသွားပြီးတော့ဆွဲလိုက်မယ်ဆိုရင်ဒီပုဂ္ဂိုလ်ဒီအပယ်လေးပါးကျသွားတာပဲအဲ့ဒီနမိတ်ဒီဘာဖြစ်လို့ထင်တယ်လဲဒိဋ္ဌိရှိလို့ကိုယ်ကပုဂ္ဂိုလ်တ attva ဆိုတဲ့အစွဲကြီးကတိတ်ကြီးလုံးတဲ့အခါကျတော့ဟောဘဝတစ်ခုနမိတ်တစ်ခုထင်တဲ့အခါမှာလည်းပဲ အပယ်လေးပါးနိမိတ်တွေလားထင်တယ်ဘုန်းကြီးတို့အထက်ကရာမှာသားမိနှစ်ယောက်ရှိတယ်တဝရီသောသားကလေးတဏီတော်ခါကလာကြတော့အမေကမကြမ်းပါဘူးယောဂဗျာတွေဆွက်ကပ်ပြီးတော့ဒီကောင်ပေါင်းလဲဖြစ်ရှိတဲ့ပစ္စည်းတွေနဲ့ကုလသားလို့မနိုင်မှုဖြစ်တဲ့အခါကျတော့သူ့သားကိုရက်ဝေးမှာရှိတဲ့သူ့ရဲ့ဆွေမျိုးတွေစီကနေပြီးတော့ရစရာရှိတာလေးတွေသွားတောင်းခိုင်းတယ်။သွားတောင်းခိုင်းတယ်။အဲဒီတော့သွားတောင်းခိုင်းပြီးမှနောက်ပိုင်းကသူစိတ်မချဖြစ်တယ်။ဟောငါသားသွားတယ်။လမ်းကိုတည်တည်ချာချာမမလိုက်ခဲ့ဘူးမမလိုက်မိဘူး။ဒီလမ်းကသွားရင်ဒီလမ်းမှာလူရဲ့ခိုးဆိုးတိုက်ခိုက်နေတဲ့ပုံစံတွေရှိတယ်။အကယ်၍များပတ်စံတွေပါလာခဲ့သည်ရှိတော့။အဲ့ဒီပုံစံတွေကလူရဲ့တိုက်ခိုက်ပြီးတော့ပစ္စည်းယူလူတတ်သွားရင်ငါသားတွေတော့ဒုက္ခပဲ။ထွက်သွားတော့မှသူကသတိရပြီးတော့စိတ်ထဲမှာပူပေါင်းပူလောင်မှုတွေဖြစ်တယ်။သူထင်တဲ့အတိုင်းပဲသာဂရိကလည်းပဲဝေသောတောင်းတော့ရလာတာပေါ့လေရလာတော့ပြန်လာတယ်ရှေးတုန်းကတော့ငွေစရာစက်ကုန်မှုပေါ့ဒင်ကားငွေတော့တယ်အဲ့ဒီဒင်ကားငွေတွေထမ်းပြီးတော့ပြန်လာတာသူကလည်းပဲသူ့သားလေးကိုစင်မချပဲနဲ့တနေ့တနေ့သူ့သားကလေးတက်ပူတယ်သားတက်ပူတယ်သားတက်ပူတယ်အဲ့ဒီပူလောင်မှုလောကနဲ့ပဲဒီဖွားကြီးဟာဝင်ကြီးချုပ်သွားသူဝင်ရင်ချုပ်တဲ့အချိန်မှာသားကလည်းပဲရောက်လာလေဒီတော့အုတ်ထဲရောက်လာသူကလည်းဝင်ရင်ချုပ်သွားတော့သူ့စိတ်ထဲမှာဘယ်ကိုဆွဲလဲသူ့သားကိုဆွဲသူ့သားကလေးဒီတော့စဲဒီတော့တဲ့ရောက်လာရင်အန္တရာယ်တော့ဖြစ်ရကြည့်ရဲ့ဒုက္ခတော့ရောက်ရကြည့်ရဲ့စိတ်ကအဲ့ဒီကိုဆွဲတဲ့အခါကျတော့အဲ့ဒီကိုရောက်သွားတာအဲ့ဒီကိုရောက်သွားတော့ဘယ်ပုံစံနဲ့ရောက်သွားသလဲဆိုရင်ခွေပြိတ္တာမကြီးဘဝနဲ့ရောက်ပါလားခွေးဆိုတော့ဒိဋ္ဌံပေါ့နော်အပယ်လေးပါးရောက်ပါလားဘာဖြစ်လို့သူဒီအပယ်လေးပါးရောက်သွားတယ်အစွဲရှိတော့အဲ့ဒီအစွဲကဘာဆွဲလဲဒိဋ္ဌိဆွဲဘယ်ပုံမှာဆွဲတာလဲသားပုံမှာဆွဲတာသားဆိုတာဒီတကယ်တမ်းကျတော့ပုံမန္တနာကြည့်ပြီးတော့သားလို့ပြောနေတာတကယ်တမ်းကျတော့သားဆိုတာမရှိဘူးအဝိဇ္ဇမနပညာကြီးပဲမရှိတရားလားရှိတရားလားမရှိတရားမရှိတရားကပုံမှန်တဏ္အရှိတရားကယုံနံဒါပဲလေဟုတ်လားမရှိတရားကဘာလဲပုံမှန်တဏ္အရှိတရားကယုံနံအဲ့တော့မရှိတရားကလည်းပညာပဲအရှိတရားကလည်းနာမည်လေးပေးထားတော့ပညာပဲသို့တော်သူသည်ဘယ်ပုံမှန်ဆွဲနေလဲမရှိတရားပုံမှန်ဆွဲနေတယ်ဒါကငါသားဒါကငါသမီးဒီလိုဆွဲနေတာကိုတကယ်တမ်းကျတော့ဒါသည်သားမှမဟုတ်ပဲပဲယုံနံပဲသမီးမှမဟုတ်ပဲပဲယုံနံပဲယုံနံကိုယုံနံလို့သဘောပေါက်ထားရင်ဆွဲเสียမရှိဘူးစိတ်မချเสียလည်းမရှိဘူးနော်ဆွဲเสียလည်းမရှိဘူးစိတ်မချเสียလည်းမရှိဘူးဘာဖြစ်လို့ဆွဲလဲယုံနံကိုယုံနံပါပဲလို့သဘောမပေါက်လို့ဆွဲတာငါသားငါသားဆိုတဲ့အမှန်နဲ့ဆွဲတာအဲ့ဒီတော့အဲ့ဒီဆွဲသည်ဗာဒိဋ္ဌိလေတက္ကရာဒိဋ္ဌိအဲ့ဒီတက္ကရာဒိဋ္ဌိဆွဲရှိရင်တက္ကရာဒိဋ္ဌိဆွဲကတကူလည်းမနေဘူးအဲ့ဒီဆွဲပေါ်မှာနောက်ကနေတဏှာလည်းဖြစ်တာပဲဒေါသလည်းဖြစ်တာပဲသားပေါ်မှာချစ်ကြင်နေတဲ့စိတ်ကပါလေတဏှာစိတ်မချတာကဒေါသဒါဒိဋ္ဌိဖြစ်တယ်ဒိဋ္ဌိကြောင့်ပယ်ကြတယ်ဆိုပေမဲ့ဒိဋ္ဌိဖြစ်တဲ့အခါမှာအဲ့ဒီဒိဋ္ဌိအပေါ်ကနေပြီးတော့တဏှာတို့ဒေါသတို့အဲ့ဒီတရားတွေကလည်းဝိုင်းဝန်းပြီးတော့နော်ထပ်ပိုးပြလိုက်တဲ့အခါကျတော့ဒီကိရိတာဒုယတံမခံနိုင်တော့ဘူးဖြစ်သွားတာအဲ့ဒီတော့ဘာဖြစ်သွားလဲသူ့သားကိုစွဲတဲ့အစွဲနဲ့ပဲသူ့သားရှိတဲ့နေရာမှာပြည့်တတ်သွားဖြစ်တယ်ဘုန်းကြီးတို့လောကမှာလည်းရှိတတ်တာပဲเนาะရှိတတ်တာပဲတချို့တချို့များဆိုလို့ရှိရင်သာသမိကမန္တလေးမှာရှိတယ်တည်တဲ့ပုဂ္ဂိုလ်ကရန်ကုန်မှာတည်တယ် အဲ့ဒီသေးတဲ့တင်ကိုတရားဝင်တော်လှမ်းပြီးတော့မန္တလေးအကြောင်းမကြားရသေးဘူးသူကဟိုမှာသွားပြီးတော့အိမ်မဲပေးပြီးပြီဟုတ်တယ်မလားအိမ်မဲပေးတာတို့အတေနမိပြတာတို့အရေးရောင်ပြတာတို့နော်ညာဘက်နေတဲ့အခါမှာအမတ်တမဲဟောကိုထင်ပြတော့ဝရုဘွားရမြင်လိုက်ရတာတို့ဒါတွေရှိတယ်ဒီကသိမ်းမန်းအောင်မတည်သေးဘူးတရားဝင်တော်အကြောင်းမကြားရသေးဘူးသူကရောက်သွားပြီဘာဖြစ်လို့ရောက်သွားတာလဲစွဲလို့ရောက်သွားတာသာသမီအပေါ်မှာစွဲတဲ့အခါကျတော့အဲ့ဒီစွဲနေပဲသာသမီရှိတဲ့နေရာချက်ချင်းရောက်သွားတာအဲ့ဒီလိုရောက်သွားပြီဆိုတဲ့အခါကျတော့မသိဘဲနဲ့ရောက်သွားတာမှမဟုတ်ပဲသိပြီးမှရောက်သွားတာဆိုတော့ဘဝပြောင်းပြီးမှရောက်သွားတာပေါ့ဘာဘဝနဲ့ရောက်သွားတာလဲအဲ့ဒါကိုပြိတ္တာလို့ခေါ်တယ်အဲ့တော့လောကမှာဘုန်းကြီးတို့စာလို့ပြောရင်တော့တစ်စီတရေပေါ့အရာစကားနဲ့ပြောရင်တော့ဝိညာဉ်ပေါ့ဟုတ်လားလူတွေသိလို့ရှိရင်ဝိညာဉ်ကထွက်သွားတယ်ဝိညာဉ်လေးပဲရောက်သွားတယ်ဝိညာဉ်လေးပဲရောက်သွားတယ်ဝိညာဉ်နဲ့ပြောပြောနေကြတာအထူးသဖြင့်ခရစ်စတန်ဘာသာတွေမှာဒီလိုပဲသုံးကြဗမာတွေကတော့လိပ်ပြာလို့ခေါ်တာပေါ့လိပ်ပြာလေးထွက်သွားတယ်ဝိညာဉ်လေးထွက်သွားတယ်အသက်လိပ်ပြာဝိညာဉ်အသက်ကောလိပ်ပြာကောဝိညာဉ်ကောအတူတူပဲတကယ်တော့ကျတော့ဘိဓမ္မာတရားတော့အလိုရဆိုရင်ခန္ဓာကိုယ်တည်းကဝိညာဉ်ထွက်တာလည်းမဟုတ်ဘူးအသက်ထွက်တာလည်းမဟုတ်ဘူးလိပ်ပြာထွက်တာလည်းမဟုတ်ဘူးဘာဖြစ်သွားတာလဲယုံနံနေချုပ်ပြီးတော့ယုံနံအသည်ဖြစ်သွားတာနော်ယုံနံအသည်ဖြစ်သွားတော့ဘယ်ပုံမှာသွားဖြစ်တာလဲပြိတ္တာပုံမှာသွားဖြစ်တာတတိဆံမိတတိဆံဖြစ်ရင်တတိဆံမိကရဲ့ဝမ်းမှာပရိသန္ဓေသွားနေမှာပေါ့ငရဲကြရင်လည်းငရဲပေါ်မှာတေဝရရောက်သွားပြီပေါ့နော်အတူတကယ်ဆိုရင်ပြိတ္တာနဲ့သဘောချင်းတူတယ်အဲ့တော့အတူတကယ်လို့ပြိတ္တာလို့ကြတော့နောက်ဘဝတစ်ခုအနေနဲ့ထင်ထင်ရှားရှားလည်းမဟုတ်ဘူးဒါပေမဲ့ဝိညာဉ်လည်းမဟုတ်ဘူးဘဝတစ်ခုတော့ဘဝတစ်ခုပဲအဲ့ဒီဘဝတစ်ခုအဖြစ်နဲ့အတိတ်ဖြစ်သွားတာအတိတ်ဖြစ်သွားတာဝိညာဉ်ဖြစ်နေထွက်သွားတာမဟုတ်ဘူးလိပ်ပြဖြစ်နေထွက်သွားတာမဟုတ်ဘူးဘဝတစ်ခုအတိတ်ရသွားတာအဲ့ဒီရသွားတဲ့ဘဝကိုဘာဘဝလို့ခေါ်လဲပြိတ္တာဘဝလို့ခေါ်တာအဲ့ဒါကြောင့်တစ္ဆေဆိုတာလဲပြိတ္တာပဲတရေဆိုတာလဲပြိတ္တာပဲဝိညာဉ်ဆိုတာလဲပြိတ္တာပဲနော်အဲ့ဒါကြောင့်တရေ6တယ်တရေ6တယ်ဆိုတာဒီတည်သွားတဲ့ပုဂ္ဂိုလ်က6တာလားတရေက6တာတရေက6တာတရေဆိုတာဘာလဲပြိတ္တာပြိတ္တာဆိုတော့တည်သွားတဲ့ပုဂ္ဂိုလ်နဲ့တူသလားမတူဘူးအခုမှဒီပုဂ္ဂိုလ်တည်ပြီးတော့ဒီမှာလာဖြစ်တာမဟုတ်လို့ဟာဒီပုဂ္ဂိုလ်လာ6တယ်လို့တင်စားပြီးပြောလိုက်တာတကယ်တမ်းကျတော့အဲ့ဒီပုဂ္ဂိုလ်ကရှိသေးလားဝိညာဉ်6သွားပြီအတိတ်ဘဝအတိတ်ရသွားတာနော်ပြိတ္တာဆိုတဲ့ဘဝအတိတ်တခုရသွားတာအဲ့ဒါကြောင့်ဒီစီဆိုတာလည်းပြိတ္တာပဲတရေဆိုတာလည်းပြိတ္တာပဲဝိညာဉ်ဆိုတာလည်းပြိတ္တာပဲအဲ့ဒီပြိတ္တာသည်ဘဝမဟုတ်ဘဲနဲ့စိတ်တစ်မျိုးတည်းကနေလွင့်နေတာလားလွင့်နေတာလားမဟုတ်ဘူးเนาะသူတို့လည်းဘဝတစ်ခုပဲယုံနာခန္ဓာအပြည့်စုံရှိတဲ့ဘဝတစ်ခုပါပဲအဲ့ဒီဘဝတစ်ခုအနေနဲ့စွဲတဲ့နေရာကိုရောက်ပါလားတကယ်တကယ်ပုံကိုယ်ကြီးကြတာဘာဖြစ်တော့ဟိုရှိတော့ကမြေကြီးထဲမှာရွှေတွေငွေတွေမြုပ်ထားတဲ့လေးထားရှိတယ်။တည်တဲ့အခါကျတော့အဲ့ဒါဆွဲပြီးတော့ទីသွားရင်အဲ့ဒီနေရာမှာပြည့်တတ်သွားဖြစ်တာပဲ။နော်။ပြည့်တတ်သွားဖြစ်တာပဲ။ခေစကားနဲ့ပြောရင်အဆောင်ပေါ့ဟုတ်လား။အဆောင်အဆောင်ပေါ့။အဆောင်ဆိုတာလည်းဒီနေရာဖြစ်ပြောတော့ပါလေ။ပြည့်တာပဲ။အဲ့ဒီလို့သွားဖြစ်တာ။အဲ့ဒီလို့သွားဖြစ်တာသည်အဓိကကတော့ဒိဋ္ဌိကြောင့်သို့သောဒိဋ္ဌိတစ်မျိုးတည်းကနေပို့ပေးလိုက်တာလားဆိုတော့ဒီလိုတော့မဟုတ်ဘူးဘယ်လိုတွေပါလဲတဏှာလည်းပါတယ်ဒေါသလည်းပါတယ်မောဟလည်းပါတယ်သို့သောအဲ့ဒီတဏှာတွေအဲ့ဒီဒေါသတွေဒီဒိဋ္ဌိမပါခဲ့ရင်သူတို့ကြောင့်အပယ်မကျနိုင်ဘူးဒါဖြင့်ဒေါသတို့တဏှာတို့ဘာဖြစ်လို့အပယ်ကိုချတာလဲဒိဋ္ဌိနဲ့တွဲနေလို့နော်ဒိဋ္ဌိမပါတဲ့တဏှာသည်အပယ်ကြလား ကြားသလားဗေဒနာမျိုးမှပဲကြားတော့ဒိဋ္ဌိနဲ့တွဲတဲ့တဏှာမှအပဲကြားတာဒေါသလည်းဒီတိုင်းပဲဒိဋ္ဌိနဲ့မတွဲတဲ့ဒေါသတွေပဲကြားလားဘယ်ဒေါသမျိုးမှပဲကြားတော့ဒိဋ္ဌိနဲ့တွဲတဲ့ဒေါသမှအပဲကြားတာအဲ့ဒီလိုဆိုတော့တဏှာလည်းအပဲချတာပဲဒေါသလည်းပဲချတာပဲဒါပေမဲ့သူတို့ကြည်တဲ့ပဲမချနိုင်ဘူးဒိဋ္ဌိနဲ့တွဲမှပယ်ချတာဆိုတော့ဒိဋ္ဌိအပယ်တို့ရောက်ချင်းရဲ့အဓိကတရားသည်ဒိဋ္ဌိတရားလို့ဒီလိုပြောလိုက်တာပေါ့နော်ဒိဋ္ဌိတရားအဲဒါကြောင့်ဒိဋ္ဌိတရားကြောင့်အပယ်ရောက်သွားတာသကုဏတကခွေးပြေတာမှကြီးဖြစ်သွားတာဒီပလိတောင်တော့ဒိဋ္ဌိကြောင့်တားပေါ်မှာခင်းနေမင်းနဲ့တဏှာကြောင့်လာမဟုတ်ဘူးနော်ဘလို့ကြောင့်လဲသားလို့စွဲတဲ့ဒိဋ္ဌိကြောင့်သို့တော့ခင်းတဲ့မင်းရဲ့တဏှာတော့မပါဘူးလားပါလားပါသွားတာပေါ့ဒိဋ္ဌိဖြစ်တယ်ဆိုပေမဲ့ဒိဋ္ဌိတမျိုးတည်းဖြစ်တာမဟုတ်ဘူးလေတခရကဒေါသနဲ့တည်းဖြစ်တယ်တခရကတဏှာနဲ့တည်းဖြစ်တယ်အဲ့ဒီတရားတွေနဲ့တွဲဖြစ်တဲ့အခါတော့ကိရိတာဒုက္ခသိကြီးသွားတဲ့အခါကျတော့ဘာဖြစ်သွားလဲပြိတ္တာဖြစ်သွားတာပေါ့အဲ့ဒါကြောင့်ခွေးပြိတ္တာမှကြီးဖြစ်သွားတယ်တဲ့ဟုတ်လားตาซွဲပြီးတော့သိရင်ตาစီရောက်သွားတတ်တယ်သမီးซွဲပြီးတော့သိရင်သမီးစီရောက်သွားတတ်တယ်เนาะပစ္စည်းซွဲပြီးတော့သိရင်ပစ္စည်းစီမှာတော့ပြီးတော့ဖြစ်တတ်တယ်တကြတရောအိမ်နေဆိုလို့ရှိရင်သူတို့တွေသိသွားတဲ့အခါတော့နောက်ထပ်လူသိတင်လို့တော့မရသူတို့ပစ္စည်းသူတို့ซွဲပြီးတော့သိသွားတဲ့အခါကျတော့သူများတွေရောက်လာရင်မကြိုက်ဘူးဖြစ်နေတယ်တရေ6တယ်တရေ6တယ်ဆိုတာဒီလိုဖြစ်တာတကယ်တမ်းကျတော့တရေ6တာဘာကြောင့်6တာလဲဆိုရင်သူတို့ပစ္စည်းကိုသူများလာယူလို့မကြိုက်လို့6လှန်ပြတာအဲဒါကြောင့်လူရင်းပြောလိုက်တဲ့အခါကျတော့ဒိဋ္ဌိဇွဲဟာတိတ်ပြီးတော့ကြောက်เสียရကောင်းပါတယ်နော်ဒိဋ္ဌိဇွဲတိတ်ပြီးတော့ကြောက်เสียရကောင်းတယ်ဘယ်လိုဟာမျိုးကိုဒိဋ္ဌိလို့ခေါ်လဲပြန်ပြောပါဦးမရှိတရားကိုအရှိလို့ထင်တာဒီဒိဋ္ဌိပြန်ပြောကြည့်စမ်းမရှိတရားကိုအရှိလို့ထင်တာဒီဒိဋ္ဌိဗာဒိဋ္ဌိလဲတက္ကရာဒိဋ္ဌိတက္ကရာဒိဋ္ဌိနော်အဲ့ဒီတော့အဲ့ဒီဒိဋ္ဌိရှိလို့ရှိရင်အပယ်ရောက်မယ်အဲ့ဒီဒိဋ္ဌိမရှိဘူးဆိုရင်အခြားခြားသောကိရိတာတွေရှိပေမဲ့ဒီပုဂ္ဂိုလ်အပယ်ရောက်သေးလားအပဲမရတော့ဘူးဒါပြင်ဘုန်းကြီးတို့ပြိတ္တတွေကအပဲမကြခြင်းရင်အရင်ဆုံးဗေကိရိတာတတ်ရမှာလေတက္ကာယဒိဋ္ဌိကိရိတာတတ်ရမှာပေါ့နော်ဖယားယဟန္တာဖြစ်သွားပြီလုံးဝဘဝပြတ်သွားပြီဆိုတဲ့ပုဂ္ဂိုလ်မျိုးကြတော့ကိရိတာအလုံးကိုတတ်ရတာပေါ့အ ਨੇ ဆုံးအပဲမရောက်အောင်အပဲကိုမရောက်ခြင်းမဘူးဆိုရင်ဗေကိရိတာတတ်မယ်တက္ကာယဒိဋ္ဌိကိလေသာကိုတတ်ရမယ်။အဲတော့တက္ကာယဒိဋ္ဌိကိလေသာကိုဘယ်လိုနည်းနဲ့တတ်မလဲ။ဘယ်လိုနည်းနဲ့တတ်မလဲ။တက္ကာယဒိဋ္ဌိကိလေသာဆိုတာအယောင်ထုတစ်ခုလား။အကောင်ထဲလား။မဟုတ်ဘူးနော်။အကောင်ထဲလား။အယောင်ထုတစ်ခုလား။ဘာလဲ။ခုနပြောတယ်တကယ်ရှိတဲ့တဘာဝတရားကလေးတစ်ခုလေဒိဋ္ဌိဆိုတာတဘာဝတရားကလေးတစ်ခုမဟုတ်လားမရှိတရားလားအရှိတရားလားဒိဋ္ဌိကလေဟမ်ဒိဋ္ဌိဆိုတာအရှိတရားမဟုတ်လားမရှိတရားကိုအရှိတရားလို့ထင်လို့ဒိဋ္ဌိဖြစ်တာလေဟုတ်တယ်မဟုတ်လားသားကိုတကယ်ရှိတယ်ထင်လို့ဒိဋ္ဌိဖြစ်တာ။သားကမရှိတရားဒိဋ္ဌိကမရှိတရား။သမီးကိုတကယ်ရှိတယ်ထင်လို့ဒိဋ္ဌိဖြစ်တာ။သမီးကမရှိတရားဒိဋ္ဌိကအရှိတရား။နော်ဒိဋ္ဌိကအရှိတရား။အဲ့ဒီအရှိတရားဒိဋ္ဌိဒီဘယ်နေရာမှာဖြစ်တော့။သူကတားရတော့မယ်လေဘုန်းကြီးပရိသတ်တွေ။ဟုတ်တယ်မလား။သူကတတ်တော့မယ်မဟုတ်လား။တတ်တော့မယ်ဆိုတော့သူရှိတဲ့နေရာဒီမှာတတ်လို့ရမှာကိုသူဘယ်နေရာမှာရှိတော့အိမ်မှာရှိတာလားလုပ်ငန်းထဲမှာရှိတာလားခန္ဓာကိုယ်ထဲမှာရှိတာလားဘယ်နေရာမှာရှိတော့ခန္ဓာဘယ်နေရာမှာရှိလဲ အဲဟုတ်တယ်စိတ်မှရှိတယ်ဟုတ်တယ်ဒါဗိဓမာသဘောနားလည်ရင်သိတယ်နော်ဒိဋ္ဌိဒီဘယ်မှာရှိစိတ်ထဲမှာရှိတာနော်ဒိဋ္ဌိဆိုတာလဲစိတ်ထဲမှာပဲတဏှာဆိုတာလဲစိတ်ထဲမှာပဲဒေါသဆိုတာလဲစိတ်ထဲမှာပဲစိတ်တိဋ္ဌိကပဲဟုတ်လားစိတ်တိဋ္ဌိကဇာနာတွေကစိတ်နဲ့တွဲနေတာစိတ်၌ရှင်တွယ်စိတ်ကိုချက်50နှစ်တွေးစိတ်တိတ်ဆိုတာလေစိတ်တိတ်တရားတွေအားလုံးဒီဘမရှင်တော့စိတ်မှရှင်တာအဲဒါကြောင့်တဏှာလို့ပြောလဲတဏှာသည်စိတ်မှရှိတယ်ဒေါသလည်းစိတ်မှရှိတယ်ဒိဋ္ဌိလည်းစိတ်မှရှိတယ်နောက်ဆုံးကဲပညာဆိုတာဘာသဘောရှိလဲသိတယ်မဟုတ်လားသိတဲ့ပညာလည်းဘမရှိစိတ်မှပဲရှိတာပဲတတိကောသမာဓိကောအဲစိတ်မှပဲရှိတာပဲဒီလိုဆိုတော့ကဲအဲ့ဒီဒိဋ္ဌိကိုဘလို့တတ်မလဲဒိဋ္ဌိကိုဘလို့တတ်မလဲဆိုတော့ဒိဋ္ဌိကဘမရှိဘမဖြစ်စိတ်ထဲမှာဖြစ်စိတ်ထဲမှာဖြစ်ဟုတ်လားစိတ်သည်နော်သိတတ်တဲ့သဘောရှိတယ်အဲ့ဒီသိတတ်တဲ့သဘောရှိတဲ့စိတ်သည်သူတယောက်ထဲနဲ့နေလို့မရဘူးသူတယောက်ထဲနေတဲ့ထုံးစံမရှိဘူးစိတ်တည်သူတပါးနဲ့နေတာဟုတ်ရဲ့လားစိတ်တိတ်တွေနဲ့အပေါင်းအသင်းတွေနဲ့တွဲနေတာကိုအပေါင်းအသင်းတွေနဲ့တွဲနေတဲ့အခါကျတော့သားလို့သိလိုက်တယ်သမီးလို့သိလိုက်တယ်ဆိုရင်စိတ်တည်ဘလူးနဲ့သွားတွဲသားလို့သိတယ်သမီးလို့သိတယ်အဲ့ဒီသိတဲ့စိတ်တည်ဘလူးနဲ့တွဲဖြစ်ဒိဋ္ဌိနဲ့တွဲဖြစ်တာပေါ့ဘယ်လိုနဲ့တွဲဖြစ်လဲဒိဋ္ဌိနဲ့တွဲဖြစ်တာပေါ့ခင်နဲ့မင်းနဲ့သားရတဲ့တမက်တဲ့နှစ်သက်တဲ့စိတ်တည်ဘယ်လိုနဲ့တွဲဖြစ်ဟာစိတ်ညစ်တယ်စိတ်တည်ဘယ်လိုနဲ့တွဲဖြစ်ဟောဒီတော့ဟာသူ့ရဲ့စိတ်ကကြောင်းလဲတဲ့မြင်တာပဲတွဲကြဒေါသဖြစ်လိုက်တွဲကြပြုံးပြုံးပြုံးပြုံးနဲ့နေလိုက်စိတ်ကကြောင်းလဲတဲ့မြင်တာပဲလို့ပြောလားပြောလားတကယ်တော့ကျွန်တော်စိတ်ကကြောင်းလဲတာလားစတိတိတ်ကပြောင်းသွားတာသူနဲ့လာရှင်တဲ့စတိတိတ်တွေကပြောင်းပြောင်းသွားတာဒေါသနဲ့လာရှင်ရင်စိတ်ကချစ်ချင်းကျန်တတ်သွားတာတဏှာနဲ့လာရှင်ရင်စိတ်ကချစ်ချင်းဟောလိုချင်တဲ့သဘောလေးဖြစ်သွားတာပီတိလေးနဲ့လာရှင်ရင်စိတ်ကချစ်ချင်းပြုံးသွားတာဝေဒနာနဲ့လာရှင်ရင်ခံစားတဲ့စိတ်ချစ်ချင်းဖြစ်သွားတာအဲ့ဒါစိတ်ကတစ်မျိုးတည်းပဲဒါပေမဲ့စတိတိတ်တွေလာရှင်တဲ့စတိတိတ်တွေကအမျိုးမျိုးဆိုတော့စိတ်ကလည်းဟိုစတိသိနေရှင်ဟိုဘက်လိုက်ဒီစတိသိနေရှင်ဒီဘက်လိုက်ဆိုတော့စတိသိတည်နေရှင်အများတော်တွဲနေတဲ့အခါကျတော့စတိသိတည်အလိုကျသူကလိုက်ပြီးတော့ပုံစံပြောင်းပြရတာကိုစိတ်ကပြောင်းတာလားစတိသိကပြောင်းတာအဲ့ဒါလို့ဆိုတော့ဒိဋ္ဌိဘယ်လိုတတ်မလဲဆိုတော့ဒိဋ္ဌိကတော့တတ်လို့မရဘူးလေစိတ်တို့စတိသိတို့ဆိုတဲ့ဒီပရမတ္ထသဘောတရားကလေးတွေဟာသူ့တော့တတ်လို့မရဘူးဘာလို့မရသလဲကိုမတတ်ခင်ကတည်းကသူကသိနေနေပြီလေဟုတ်တယ်မလားဖြစ်လာတယ်ဖြစ်ပြီးတော့ပြတ်သွားတယ်ဖြစ်လာတယ်ဖြစ်ပြီးတော့တတ်မလွတ်လို့တယ်တတ်ဖို့အတွက်သူကစောင့်နေသလားမစောင့်ဘူးချက်ချင်းပြတ်သွားတာဟုတ်တယ်မလားဖြစ်လာတယ်တတ်ဖို့တော့မစဉ်းစားရသေးဘူးသူကမရှိတော့ဘယ်လိုတော့တတ်ပါနဲ့တက်မင်းနဲ့လည်းတက်လို့မရဘူးမင်းနဲ့တက်တယ်ဆိုတာလဲစကားအဖြစ်ပြောတာနော်မင်းနဲ့တက်လည်းဝိပဿနာမင်းနဲ့လည်းတက်လို့မရဘူးလောကုတ္တရာမင်းနဲ့လည်းတက်လို့မရဘူးဘာမင်းနဲ့မှတက်လို့မရဘူးဘာဖြစ်လို့မရလားတက်မလို့လောက်တဲ့အချိန်မှာသူကမရှိတော့ပြတ်သွားပြီအဲဒါကြောင့်မလို့ဘာမင်းနဲ့မှတက်လို့မရဘူးဒါဖြစ်ဘာလို့မလဲသူမလောက်အောင်လောက်အောင်မှာပေါ့ဟုတ်တယ်မလားဒိဋ္ဌိမဖြစ်အောင်လုပ်ရမှာပေါ့ဒိဋ္ဌိမဖြစ်အောင်လုပ်ဆိုတော့ဒိဋ္ဌိဖြစ်မဲ့နေရာဒိဋ္ဌိဖြစ်တဲ့နေရာကဘယ်နေရာမှာဖြစ်တော့ဒီတော့စိတ်ဆိုတဲ့အတိထဲမှာเนาะအတိလေးပြောင်းပြလိုက်ပေါ့ဟုတ်တယ်မလားအတိလေးပြောင်းပြလိုက်ဥပမာဆိုကြပါစို့ဒေါသဖြစ်နေတယ်ဒေါသဖြစ်နေတယ်ခဏခဏဒေါသဖြစ်တယ်ဒေါသမဖြစ်အောင်ဘယ်လိုလုပ်မလဲ ေါသဘာမှဖြစ်အဲစိတ်မှဖြစ်တယ်စိတ်မှဖြစ်တယ်ဒေါသကဘာကြောင့်ဖြစ်တယ်မကျင့်တတ်လို့ဒေါသဖြစ်တယ်ဟုတ်တယ်မဟုတ်လားဒေါသကမကျင့်တတ်လို့ဒေါသဖြစ်တာဟောကျင့်တတ်သွားရင်ဒီဒေါသရှိသေးလားမရှိတော့ဘူးဒီတော့ဒေါသကိုဘယ်လိုနည်းနဲ့တတ်မလဲမကျင့်တတ်မှုကိုကျင့်တတ်မှုနဲ့အစားထုတ်လိုက်ရင်ဒီဒေါသလာအောင်မလားမလာတော့ဘူးကျင့်တတ်ပြန်လိုက်ရင်ပြီးသွားတာပဲဟုတ်တယ်မဟုတ်လားကျင့်တတ်ပြန်ပြီးသွားတာပဲလိုချင်တဲ့တဏှာจิตนาบานะตัดมั้ยมะรู้จินมุเนตัดไล่มะรู้จินတော့บ่ปูสู้ปี้ตอดาเวดิตนามะลาတော့ล้วนๆเลยเวเนาะโลจินนี่เดดิปิสิติตะคู่โลจินนี่เดอ๋อดิปิสิติก็ซื้อจักบ่ซื้อนายนี่ตะลงอาจิโลกองไล่ตาหล่าแลหล่าเดนี่เดนี่ตะเดโลจินเดมวยะยะมะณีไหนมุเนาะเวลาเดกุสิแลยอกก็นายนี่ก็บ่ตั๋วอูเป็ดตั๋วပြတ်သွားတယ်ဆိုတာနဲ့ဒီပစ္စည်းကိုလိုချင်သေးလားမလိုချင်တော့ဟုတ်တယ်မလားဒီပစ္စည်းကိုမလိုချင်တော့စောစောတုန်းကဒီပစ္စည်းပေါ်မှာနှစ်သက်တယ်ဘာဖြစ်လို့နှစ်သက်လဲလိုချင်လို့နှစ်သက်တာအခုနှစ်သက်သေးလားဘာဖြစ်လို့မနှစ်သက်လဲမလိုချင်တော့လို့မနှစ်သက်တာဒီပစ္စည်းကလေးကိုနှစ်သက်နေတော့ကတော့တိတ်တိတ်ချာချာယူရရနဲ့ထိုင်နေသိသိနဲ့ထားတာပေါ့မနှစ်သက်ဘူးလဲဆိုရောဘာဖြစ်သွားလဲပစ္စလကထားတော့တာပေါ့ဖြစ်ချင်တာဖြစ်ကိုင်းတော့မကြည့်တော့ဘူးเนาะပြည့်ချင်းပြတ်မပြည့်ချင်းနေကိုယ်နဲ့မဆန်တယ်လို့ပဲနေလိုက်တာဘာဖြစ်လို့တော့မနှစ်သက်တော့နှစ်သက်တော့ကတစ်မျိုးမနှစ်သက်တော့တစ်မျိုးနှစ်သက်တော့ကလိုချင်တယ်မနှစ်သက်တော့မလိုချင်တော့ဘူးဒါဖြစ်ရင်လိုနှစ်သက်မှုကိုလိုချင်မှုကိုဘာနဲ့ဖြောင်းမလဲမလိုချင်မှုနဲ့ဖြောင်းမလဲဟုတ်လားမလိုချင်မှုနဲ့ဖြောင်းမလဲနှစ်သက်မှုကိုဘာနဲ့ဖြောင်းမလဲမနှစ်သက်မှုနဲ့ဖြောင်းပလားเนาะမကျင့်တတ်မှုကိုဘာနဲ့ဖြောင်းမလဲကျင့်တတ်မှုနဲ့ဖြောင်းပလားဒါဆိုရင်ဒေါသမလာတော့ဘူးဒါပြီးဒီမှာသဘောတရားအရာအဲ့ဒီလိုပဲသားလို့ထင်တဲ့အချင်းကိုဘာနဲ့ဖြောင်းသားမဟုတ်ပါဘူးဆိုတော့အမြင်လေးနဲ့ဖြောင်းပလားသမီးလို့ထင်တဲ့အမြင်ကိုဘာနဲ့ဖြောင်းသမီးမဟုတ်ပါဘူးဆိုတော့အမြင်ကလေးနဲ့ဖြောင်းသားလို့မြင်တာကဒိဋ္ဌိတက္ကရာဒိဋ္ဌိသာမုတ်ပါဘူးလို့မြင်တာကသမာဓိဒိဋ္ဌိဉာဏ်ပေါ့နော်ဉာဏ်အဲ့ဒီတော့ဉာဏ်နဲ့အစားထုတ်ပြလိုက်အဲ့ဒီဉာဏ်နဲ့အစားထုတ်ပြလိုက်တော့ဉာဏ်ဘာမှဖြစ်မလဲစိတ်ထဲမှာစိတ်ထဲမှာဉာဏ်လေးထည့်ပြလိုက်ဘာဉာဏ်လဲယုတ်နံခန္ဓာကိုသိတဲ့ဉာဏ်ယုတ်နံခန္ဓာကိုသိတဲ့ဉာဏ်အဲ့ဒါကြောင့်မလို့ခုခေါင်းကြီးတို့ယောဂီတွေတရားထိုင်တယ်တရားထိုင်တယ်ဆိုတာဟာအဲ့ဒီဉာဏ်လေးဖြစ်အောင်ထိုင်နေတာအမှန်ကိုသိတဲ့ဉာဏ်လေးဖြစ်အောင်ထိုင်နေတာအမှန်ကိုသာသိသွားမယ်ဆိုရင်ဒေါသလည်းမလာတော့ဘူးလောဘလည်းမလာတော့ဘူးဒိဋ္ဌိလည်းမလာတော့ဘူးကိလေသာမလာတော့ဘူးဆိုရင်အနာဂတ်ဒုက္ခမရတော့ဘူးဒါကြောင့်ကိလေသာဖြစ်တဲ့နေရာမှာကိလေသာကိုတတ်နေတာကြီးကြီးကျယ်ကျယ်ပြောရင်တရားထိုင်တာဘာလို့နေတာလဲကိလေသာကိုတတ်နေတာဒါပေမဲ့ကိလေသာကိုတကယ်တတ်လို့ရလားဘာနဲ့စားထုတ်နေတာအမြင်မှန်တဲ့အစားထုတ်နေတာ။တာယာစရာကောင်းတယ်ဆိုတဲ့အမြင်ကိုတာယာစရာမကောင်းဘူးဆိုတဲ့အမြင်နဲ့အစားထုတ်တယ်။နော်မကျင်တတ်ဘူးဆိုတဲ့အမြင်ကိုကျင်တတ်တယ်ဆိုတဲ့အမြင်နဲ့အစားထုတ်တယ်။ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကိုပုဂ္ဂိုလ်တ attva မဟုတ်ပါဘူးဒါယုံနံပါပဲဆိုတဲ့အမြင်နဲ့အစားထုတ်တယ်။သာသမိဇနိခေမောဆိုတဲ့အမြင်ကိုသာသမိဇနိခေမောမဟုတ်ပါဘူးဆိုတဲ့အမြင်နဲ့အစားထုတ်တယ်။အဲ့ဒါကြောင့်မလို့ခန္ဓာရဲ့ရုပ်သဘောခန္ဓာရဲ့နာမ်သဘောကိုကြည့်ပါနာရင်နာတယ်လို့သိအောင်လုပ်ပါနာတဲ့သဘောကိုကြည့်ကျင်ကျင်တဲ့သဘောကိုကြည့်ပုံရုပ်တဲ့သဘောကိုကြည့်ကိုက်ရင်ကိုက်တဲ့သဘောကိုကြည့်သိရင်သိတဲ့သဘောကိုကြည့်ခံစားရင်ခံစားတဲ့သဘောကိုကြည့်ဖြစ်ရင်ဖြစ်တဲ့သဘောကိုကြည့်ပြက်ရင်ပြက်တဲ့သဘောကိုကြည့်အမှန်တမ်းဖြစ်နေတဲ့အရှိတရားကလေးတွေကိုကြည့်ခိုင်းနေတာဒီဘာလို့နေတာတော့ခုနကတော့ပြောတယ်မမှန်တဲ့မမှန်တရားအပေါ်မှာအမှန်ထင်ပြီးတော့တာယတမနိတ္တဓာရီအမှန်မြင်တာရီမကျင်တတ်တာရီကျင်တတ်တာရီအဲ့ဒါတွေမလောက်အောင်စိတ်ကိုပြင်ဆင်နေတာအဲ့ဒါဝိပဿနာတရားရှုတဲ့ဆိုတာစိတ်ကိုပြင်ဆင်နေတာပြောင်းလဲနေတာစိတ်ကိုပြောင်းအောင်လုပ်နေတာဝိပဿနာတရားရှုပါရင်လည်းမစိတ်မပြောင်းဘူးဆိုရင်ဘာဖြစ်လို့တော့အမှန်မမြင်လို့ဟုတ်တယ်မလားအမှန်မြင်စိတ်ကပြောင်းကုန်ပြောင်းသွားမယ်အမှန်မမြင်သေးရင်စိတ်မပြောင်းဘူးအမှန်မြင်မှစိတ်ပြောင်းတယ် ဒါကြောင့်မလို့လုံရေးချုပ်လိုက်တဲ့အခါကျတော့နော်ဝိပဿနာတရားရှုတာဒီအမှန်မြင်အောင်လုပ်တာအမှန်တရားအမှန်တရားအရှိတရားအရှိတရားကိုမြင်အောင်လုပ်တာအရှိတရားဆိုတာဘယ်လိုတွေလဲရုပ်တွေနာမ်တွေအဲ့ဒီအရှိတရားကိုမြင်လို့အရှိတရားကိုအရှိတရားပါပဲအရှိတရားအတိုင်းသဘောပေါက်လာပြီဆိုရင်မရှိတရားအပေါ်မှာကြီးမြင်ရင်တောင်မှအရှိတရားကိုသဘောပေါက်ထားသည့်အတွက်အဲ့ဒီမရှိတရားနဲ့ပတ်သက်လို့တဏှာတွေဒေါသတွေဒိဋ္ဌိတွေအဖြစ်နေတော့တာပေါ့ကိလေသာနေတော့တာပေါ့ကိလေသာနေသွားရင်သဗ္ဗရိယသစ္စာလည်းတပြေးပြေးနဲ့ကင်းဝေးတော့တာပေါ့အဲ့ဒီနည်းနဲ့ကိလေသာကိုတတ်တာဟုတ်လားအဲ့ဒါကြောင့်မိမိရဲ့စိတ်ထဲမှာနော်မိမိရဲ့စိတ်ထဲမှာစောစောကတည်းကငယ်ငယ်ကတည်းကဘဝတန်ត្រာတလျှောက်လုံးမှာစွဲလာခဲ့တဲ့မှားသောအမြင်တွေတာယတမနိတတတဲ့အမြင်တွေမကျင်တတ်တဲ့အမြင်တွေအမှန်မသိတဲ့မောဟဆတဲ့အမြင်တွေအဲ့ဒီအမြင်တွေကိုဘယ်သူနဲ့အစာထုတ်ပေးနေတာလဲဉာဏ်နဲ့ဘယ်သူနဲ့အစာထုတ်ပေးနေတော့ဉာဏ်နဲ့အစာထုတ်ပေးနေတာအမြင်လေးတွေအစာထုတ်မြင်ပေးနေတာအစာထုတ်မြင်လိုက်တဲ့အခါကျတော့မရှိတရားကိုမမြင်တော့ဘူးအရှိတရားကိုမြင်လိုက်ပြီယုတ်ကိုယုံမှမြင်လိုက်ပြီနာမ်ကိုနာမ်မြင်လိုက်ပြီယုတ်ကိုယုံမှသိလိုက်ပြီနာမ်ကိုနာမ်သိလိုက်ပြီအဲ့ဒီလိုသိလာတဲ့အခါကျတော့အရှိတရားလေးတွေသိသွားတယ်အဲ့ဒီလိုရှိတရားသိသွားရင်မရှိတရားပုံမှာဆွဲထားတဲ့စိတ်တွေတဖြည်းဖြည်းနဲ့ကင်းသွားတယ်တဖြည်းဖြည်းနဲ့ပျောက်သွားတယ်စိတ်ထဲမှာကိရိတာလေးတွေရောပြီးတော့တမ္မာဒိဋ္ဌိဆိုတဲ့ဉာဏ်ကနေရာဝင်းယူလာတယ်နော်အဲ့ဒီဉာဏ်ကအားနဲ့နေသေးရင်တော့ကိရိတာကကတ်လိုက်ခွာလိုက်ကတ်လိုက်ခွာလိုက်ပေါ့ဉာဏ်အားကောင်းလာရင်ကိရိတာသည်ခွာပဲခွာနေတော့တယ်မကတ်တော့အဲ့တော့လုံးဝကွာသွားတဲ့အချိန်ကမဲ့ဖို့ရတဲ့အချိန်ပဲပုရုဇဉ်ဘဝမှာကတော့ကတ်လိုက်ခွာလိုက်ကတ်လိုက်ခွာလိုက်ပဲအတိကလေးဝင်လာရင်ကိရိတာလေးခွာနေတယ်အတိကလေးပျောက်သွားတဲ့ကိရိတာလေးပြန်ရောက်လာတယ်အဲ့ဒီတော့သောတာပန်မဖြစ်သေးလို့ကိရိတာရောက်ခါမှသာရောက်ရောဟိုတုန်းကလို့အမြဲတမ်းတန်ပေါ်နှက်တယ်လို့ကိရိတာလေးကိုစွဲနေအောင်ချုပ်ထားရမှာလားကိရိတာလေးစွဲနေအောင်စိတ်ထဲမှာလက်ခံထားရမှာလားဘယ်လိုလုပ်ပြရမှာလဲခွာထားဘာနဲ့ခွာမလဲဉာဏ်နဲ့ခွာဖြစ်တော့ဖြစ်မယ်ပေါ့လုံးဝတော့မခွာသေးဘူးပေါ့သောတာပန်မှာမဖြစ်သေးရင်လုံးဝတော့ကိရိတာမစင်သေးဘူးပေါ့မစင်သေးပြီမဲ့လို့လည်းပဲအဖြစ်နေသွားတာပေါ့နော်အကျင့်တရားဟိုတုန်းကအကျင့်တရားဖြစ်ရင်အခုအကျင့်90အကျင့်70မနေဘူးလားနေသွားအဲ့လိုနေအောင်ဘလို့နဲ့အစာထုတ်ပေးရမှာလဲညာလေးနဲ့အစာထုတ်ပေးပေါ့အဲ့တော့မိမိတဏ္ဍာမှာရှိနေတဲ့လောဘဆိုတဲ့ကိလေသာတဏှာဆိုတဲ့ကိလေသာဒေါသဆိုတဲ့ကိလေသာဒိဋ္ဌိဆိုတဲ့ကိလေသာအဲ့ဒီကိလေသာလေးတွေအဖြစ်နေအောင်ညာနဲ့အစာထုတ်ထုတ်ပေးပါစိတ်ထဲမှာညာကိန်းအောင်ကြိုးစားပေးပါအမှန်နဲ့သိတဲ့အတိတ်ကလေးများများသိအောင်လုပ်ပေးပါဟုတ်လားအဲ့ဒီလိုအတိတ်ကလေးများများသိလာရင်ကိလေသာလေးတွေရောသွားပါလိမ့်မယ်ဒါကြောင့်ဟာခင်ဗျားတို့တရားရှုတာဘာကြိုးရှိတော့မင်းကြီးမေးလိုက်မပေါ့နော်သောတာပန်ဖြစ်ပြီလားသောတာပန်ဖြစ်တာတွေမဖြစ်တာတွေအတာထားယန္တာဖြစ်ပြီလားယန္တာဖြစ်တာတွေမဖြစ်တာတွေအတာထားအဓိကကတော့ကိုယ်စိတ်ထဲမှာကိရိတာဆိုတဲ့အငြင်းကြီးလေးတွေကိုတဖြည်းဖြည်းနဲ့ယော့သွားအောင်ဉာဏ်နဲ့အစာထုတ်ပြီးအမြင်မှားမှုလေးတွေယော့သွားအောင်အမြင်မှန်မှုနဲ့အစာထုတ်ပြီးအဲ့ဒီလိုစားထုတ်ပေးလိုက်လို့အမြင်မှန်မှုဆိုတဲ့ဉာဏ်လေးတွေစိတ်ထဲမှာရောက်လာပြီအခြေခံလာပြီဆိုရင်ကိလေသာလေးတွေလုံးဝမကင်းရင်တော့မှတဖြည်းဖြည်းနဲ့ယော့ယော့ယော့ယော့ယော့ယော့သွားတာဒါဝိပဿနာရှုခြင်းရဲ့အကျိုးပဲဟုတ်တယ်မလားအဲ့တော့သောတာပန်ဖြစ်ရင်ကောင်းပါတယ်ဒါပေမဲ့သောတာပန်မဖြစ်လို့လည်းကိုယ်လုံးနေတဲ့လုံကအလကားဖြစ်ရတော့မလားမဖြစ်ပါဘူးတိုင်းတာကြည့်ပေါ့နော်ဟိုတုန်းကဒီလုံငန်းတွေမလောက်ခင်တော့ကကိရိတာဖြစ်တဲ့အနေထားနဲ့အခုကိရိတာဖြစ်တဲ့အနေထားနဲ့မတူနိုင်ပါဘူးဟုတ်လားဟိုတုန်းကအကျင့်တရားဖြစ်ရင်အခုအကျင့်တရားမဖြစ်တော့ဘူး90လောက်ရောသွားမယ်80လောက်ဖြစ်လာမယ်80လောက်ဖြစ်လာမယ်ဟိုတုန်းကဒုနဲ့အတ္တတအားထူတဲ့ကိရိတာတို့ကတဖြည်းဖြည်းနဲ့ပါလာတယ်ဘလို့ကြောင့်ပါတာလဲဉာဏ်ဆိုတဲ့အမြင်မှန်မှုကြောင့်ပါလာတာအဲ့ဒါသိပြီလေဝိပဿနာရှုဝါခြင်းရဲ့အကျိုးတရားမှုပဲလို့အဲ့ဒီလိုသဘောထားလိုက်ပါတော့။အဲ့ဒါကြောင့်မလို့ဝိပဿနာရှုတာဟာဘုန်းကြီးတို့ဟို ဝါသီစိတ္တသုတ်တံမှာဘုရားဟောသလိုပေါ့လက်သမားတွေဆောက်တွေပါတွေရိုက်တော့အပေါ်ကတူနေရိုက်တာကိုတူနေရိုက်တဲ့အခါတော့ဟုတ်လားလက်ကန်ရိုးမှာရှေ့တုန်းကတော့တစ်သားလေးနဲ့လှုပ်ထားတာအဲ့ဒီတစ်သားလေးကိုကန်ပြီးတော့ရိုက်ပါများတဲ့အခါကျတော့ကြာတော့ချွေးစားပြီးတော့တစ်သားလေးကပွန်သွားတာဂုတ်ခေအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့အားလုံးသိတဲ့စကားနဲ့ပြောရင်တော့ကြီးစီပေါ့နော်ကြီးစီလက်ကန်ကြီးစီရိုက်တဲ့လက်ကန်အဲ့ဒီလက်ကံလေးကကြာတော့ဘာဖြစ်လဲပွန်လာတယ်ပွန်လာတာခြိုင်လာတယ်ဒီနေ့ဘယ်လောက်ခြိုင်ပြောနိုင်လားမပြောနိုင်ပါဘူးဒီနေ့ဘယ်လောက်ခြိုင်လဲဘလို့မှပြောဒါပေမဲ့ကြာလာတော့ခြိုင်တာကတော့မသေးကြဘူးလားခြိုင်တာဒီဘာလို့ခြိုင်လဲလက်ချွေးစားသွားလို့ခြိုင်ဟုတ်တယ်မဟုတ်လားဒီနေ့ဘယ်လောက်စားလဲမပြောနိုင်ဘူးမပြောနိုင်ပြီမဲ့စားတာကတော့စားသွားတာပဲအဲ့ဒီလိုပေါ့ကိုယ်တဏ္ဍာမကိရိတာဒီနေ့ဘယ်လောက်ရောက်လဲမပြောနိုင်ဘူးတရားတစ်ပတ်မှဘယ်လောက်ရောက်လဲမပြောနိုင်ဘူးတရားတကယ်တစ်ချိန်ထိုင်ရင်ဘယ်လောက်ရောက်လဲမပြောနိုင်ဘူးမပြောနိုင်ပေမဲ့လို့တရားထိုင်မှများရင်ဒီတရားကိုလေ့လာပါများရင်ဒီတရားကိုနားပါများရင်ကိရိတာရောတာကတော့ကိုယ့်ကိုယ်ကိုသတိထားမိပါတယ်ဟုတ်တယ်မဟုတ်လားအဲ့ဒါသိခလျင်ပါလေတရားရှိမှချင်းကြောင့်ရရှိတဲ့အကျိုးတရားပါပဲဒါကြောင့်တရားရှိမှတာဘာလို့တာလဲလို့မေးရင်ကိရိတာရောက်အောင်လုပ်တာ။ဘာဖြစ်လို့ကိရိတာရောက်အောင်လုပ်တယ်။ကိရိတာရှိရင်အရင်ဆုံးကတော့ပဲရောက်မှာပဲ။ဟုတ်တယ်မလား။အပေကလွင့်ရင်တော့မှဘဝတွေမှာတန်ត្រာကျင်လည်မယ်၊ဒုက္ခတွေရောက်မယ်။အဲ့ဒီဒုက္ခတွေကင်းကျင်လို့ကိရိတာတတ်တာ။ကိရိတာတတ်တာကသမုဒိယသစ္စာသိတယ်။သမုဒိယသစ္စာသိတဲ့အတွက်ဒုက္ခတွေရောက်သွားတယ်။ဒုက္ခရောက်သွားတာကဒုက္ခတွေချုပ်တာ။ဒုက္ခချုပ်တာကနိဗ္ဗာန်။အဲ့တော့နိဗ္ဗာန်ဆိုတာဘယ်လိုဟာလဲ။ဘယ်နေရာမှာရှိတယ်လဲ။ဘလိုနေထားရှိတယ်မင်းမနေနဲ့ဒုက္ခချုပ်တာနိဗ္ဗာန်ပဲကိရိတာချုပ်တာနိဗ္ဗာန်ပဲကိရိတာနည်းနည်းရောက်သွားရင်နိဗ္ဗာန်ရဲ့သဘာဝနည်းနည်းလေးရသွားတာပဲကိရိတာများများရောက်သွားရင်နိဗ္ဗာန်ရဲ့သဘာဝများများကြီးရသွားတာပဲဒါကြောင့်ကိရိတာချုပ်တာနိဗ္ဗာန်ဒုက္ခချုပ်တာနိဗ္ဗာန်နိဗ္ဗာန်ဆိုတာဘလိုဟာလဲဘယ်နေရာမှာရှိတယ်လဲဘာမှတွေးမနေနဲ့မင်းလည်းမင်းမနေနဲ့ဒုက္ခချုပ်တာနိဗ္ဗာန်ကိရိတာချုပ်တာနိဗ္ဗာန်အဲ့တော့ကိရိတာနည်းနည်းရောက်ရင်နိဗ္ဗာန်ရဲ့သဘာဝကိုနည်းနည်းရသွားတာပဲ။ကိရိတာများများရောက်ရင်နိဗ္ဗာန်ရဲ့သဘာဝကိုများများရသွားတာပဲ။ဒီတော့ဘုန်းကြီးတို့ပရိသတ်တွေကကိရိတာသာရောက်အောင်လို့နိဗ္ဗာန်အလိုလိုကိုရကြည့်ရမယ်။ဟုတ်တယ်မို့လား။ကဲဒါဖြင့်ဒါလည်းခေါ်တော့ကြအောင်ဆို။